Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ1ရက်နေ့တနင်္လာနေ့ညနေခင်းစီစဉ်တွေကိုလိုင်းဒိုမီတာ71925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်မအေသနာကြပါရှင်အမေရိကန်ပြည်ထောင်စုမှာအမျိုးသားလုံခြုံရေးအတွက်အစိုးရရဲ့ပြည်ရင်းစောင့်ကြည့်ရေးအစီအစဉ်ကိုတက်တန်းတို့ကိုအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်တာမှာသဘောတူညီမှုမရလို့ NSA American အမျိုးသားလုံခြုံရေးအေဂျင်စီအနေနဲ့တယ်လီဖုန်းဆက်သွယ်မှုတွေစောင့်ကြည့်ခွင့်ဆုံးရှုံးသွားပြီဖြစ်ပါတယ်အရှင်းထောင်အာရှဒေသမှာရင်ဆိုင်နေရတဲ့လေစီပြေရွှေ့ပြောင်းဝင်ရောက်သူတွေရဲ့အရေးကိုကန့်တွယ်ဖြေရှင်းဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအဖြစ်နဲ့အသိအမှတ်ပြုရလိမ့်မယ်လို့ American လက်ထောက်နိုင်ငံသားရေးဝန်ကြီးကတနင်္လာနေ့မှာပြောသွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေပြောပြဖို့ရှိပါတယ်မတ်သိန်းကြီး
။ကောင်းပါပြီရှင်။လေစီးပြေဒုက္ခသည်တွေအရေးနိုင်ငံတကာနဲ့ပူးပေါင်းဖြေရှင်းရဖို့အတိုက်အခံ NLD ပါတီကတိုက်တွန်းလိုက်ပါတယ်။ဒီနောက်မှာတင်ပြပေးမှာကတော့တောင်ပိုင်းရှမ်းပြည်တပ်မတော်က SNLD ပါတီဝင်တွေကိုစစ်သားတဲ့စုဆောင်းသွားတဲ့ကိစ္စပါ
။ကျွန်တော်ပါတီဝင်16ယောက်ကိုပေါ်ဆောင်သွားတယ်ပေါ့နော်။အဲ့တော့မျိုးသား18ယောက်မျိုးသမီးတယောက်ပါသွားတယ်။အဲ့ဒါကို
အရေး SNLD ပါတီရဲ့ပြောခွင့်ရဦးဆိုင်လိတ်ဖြစ်ပါတယ်။ဒီနောက်မှာတော့ American မြန်မာဆက်ဆံရေးညီလာခံနဲ့အတူဒေတာရင်းလုံခြုံရေးဆိုင်ရာသတင်းတပုတ်တို့ကိုလည်းဒီညနေကင်းမှာတင်ပြပေးဖို့ရှိပါတယ်ရှင်။ဒါရီတိုင်းငယ်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင
်အမေရိကန်ပြည်အောင်စုမှာစက်တင်ဘာလ17ရက်တိုက်ရိုက်ခိုက်မှုဖြစ်ပွားပြီးကလေးကအုံပြုခဲ့တဲ့အမျိုးသားလုံခြုံရေးအတွက်အစိုးရရဲ့ပြည်ရင်းစောင့်ကြည့်ရေးအစီအစဉ်ကိုတက်တန်းတိုးဖို့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ကြတာမှာသဘောတူညီမှုမရလို့ NSA American အမျိုးသားလုံခြုံရေးအေဂျင်စီအနေနဲ့တယ်လီဖုန်းဆက်သွယ်မှုတွေစောင့်ကြည့်ခွင့်ဆုံးရှုံးသွားပြီဖြစ်ပါတယ်အကျံဖက်သမားလို့မတင်ရရသူတွေရဲ့တယ်လီဖုန်းဆက်သွယ်မှုတွေဖုန်းနံပါတ်ရက်ဆွဲနဲ့ဘလောက်ကြာကြာပြောတယ်လဲဆိုတာတွေအပါအဝင်အသေးစိတ်အချက်လက်တွေကိုစောင့်ကြည့်တဲ့တချိန်ကလှုပ်ဝဲခဲ့တဲ့အစီအစဉ်ဟာနိုင်ငံသားတွေရဲ့ကိုယ်ရေးကိုယ်တာလွတ်လပ်ခွင့်ကိုချိုးဖောက်မှုလို့အမေရိကန်နိုင်ငံသားတွေကဝေဖန်ကြပါတယ်။အောက်လွှတ်တော်မှာအတည်ပြုပြီးဖြစ်တဲ့ဥပဒေတွေကတော့ NSA အနေနဲ့အားလုံးကိုကြိုက်သလိုစောင့်ကြည့်နားထောင်တာမျိုးမဟုတ်ဘဲနဲ့လိုအပ်တဲ့ကိစ္စရပ်တွေမှာပဲဆိုင်းရတယ်လီဖုန်းကုမ္ပဏီစီကတဆင့်အချက်လက်တွေကိုပန်ကြားပြီးတော့ပန်ကြားခွင့်ပေးဖို့ခွင့်ပြုတာဖြစ်ပါတယ်။မူလစောင့်ကြည့်ရေးအစီအစဉ်ကိုတနင်္ဂနွေနေ့ညတက်တန်းမကုံခင်မှာအထက်လွှတ်တော်ကအတည်မပြုပေးခဲ့ပေမဲ့လေဒီကိစ္စကိုဒီသတင်းပတ်ထဲမှာအတည်ပြုပေးရင်ပေးလို့ရပါသေးတယ်။အိမ်ပြီးတော့ပြောခွင့်ရသူ George Arnest ကတော့အချိန်ကွာဟမှုဟာတာဝန်မဲ့ဖြစ်ရလို့ဆိုပြီးတော့အထက်လွှတ်တော်အနေနဲ့လှုပ်ရှားရှိတာမြင်မြန်လုပ်ဖို့လိုတယ်လို့ပြောပါတယ်။အခုအစီအစဉ်တက်ကလုံခြုံရေးနဲ့ကိုရေးကိုယ်တာလွတ်လပ်ခွင့်ကြားမှာတင့်တော်တဲ့ညှိနှိုင်းမှုဖြစ်တယ်လို့ Mr. Arnest ကပြောပါတယ်ရှင်။
ဆွေဇလန်နိုင်ငံဂျနီဗာမြို့မှာစပိန်စီးရင်မတော်တဆဖြစ်မှုကြောင့်ပေါင်အယိုးအက်သွားတဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီဟာတင်းလာဒီကနေ့မှာအမေရိကန်ပြည်ထောင်စုကိုပြန်လာမှာဖြစ်ပါတယ်။တင်းငွေနေနေတုန်းကဆွေဇလန်နိုင်ငံနယ်ဇက်နဲ့ကီလိုမီတာ40အကွာပြင်သစ်နိုင်ငံဘက်ချန်စီယွန်ဇီမှာမစ္စတာကယ်ရီစပိန်စီးနေတော့မတော်တဆဖြစ်ရာကဂျနီဗာစီးရုံကိုပို့ခဲ့ရတာပါ။တင်းငွေနေနေညမှာမစ္စတာကယ်ရီအမေရိကန်ကိုပြန်လာဖို့စီစဉ်ထားပေမဲ့လိုအပ်တဲ့ကြိုတင်ကာကွယ်မှုတွေအတွက်စောင့်ကြည့်ဖို့တညထက်နေရဒါကြောင့်ဖြစ်တယ်လို့နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ခါဘီကပြောပါတယ်ဝန်ကြီးဂျွန်ကယ်ရီဟာလှုပ်လှုပ်ရှားရှားနဲ့စိတ်ဓာတ်ရပါတက်တက်ကြွကြွရှိပြီးသမ္မတအိုဘားမားနဲ့တယ်လီဖုန်းပြောဆိုခဲ့တယ်လို့အခြားတယ်လီဖုန်းတွေကိုလည်းလက်ခံပြောဆိုခဲ့တယ်လို့ပြောခွင့်ရခါဘီကပြောပါတယ်ပေါင်အယိုးအက်သွားတဲ့မစ္စတာဂျွန်ကယ်ရီဟာစပေါ့စတမာဆေးကုသမှုခံယူမှာဖြစ်ပါတယ်အရင်ကမစ္စတာကယ်ရီရဲ့တင်မဆုံရိုးခွဲစိတ်ကုသထားတဲ့နေရာအနီးမှာအခုလိုပေါင်ရိုးအပ်သွားတာကြောင့်သူ့ကိုတင်မဆုံခွဲစိတ်ကုသပေးခဲ့တဲ့ဆရာဝန်ကပဲဒီပေါင်ရိုးအပ်သွားတာကိုဆက်ကုပေးမှာဖြစ်တယ်လို့ပြောခွင့်ရကဆိုပါတယ်နိုင်ငံသားဝန်ကြီးကယ်ရီဟာအီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးသဘောတူညီမှုရဖို့နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဇွန်လ30မတိုင်ခင်အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗက်ဆာရစ်နဲ့တွေ့ဆုံပြီးသွေးဆောင်မှုအတွက်ဆွစ်ဇာလန်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်ခင်ဗျာ
အရှိတောင်အာရှဒေသမှာရင်ဆိုင်နေရတဲ့အလေစီးပြေးရွှေ့ပြောင်းဝင်ရောက်သူတွေရဲ့အရေးကိုကန့်တွယ်ဖြေရှင်းနိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအဖြစ်နဲ့အသိအမှတ်ပြုရလိမ့်မယ်လို့ American လက်ထောက်နိုင်ငံသားရေးဝန်ကြီးအန်ရစ်ချ်ကဒီကနေ့တနင်္လာနေ့မှာပြောသွားပါတယ်ဒီပြဿနာရဲ့အကြောင်းရင်းဟာမြန်မာနိုင်ငံမှာငြိမ်းချမ်းမှုနဲ့တည်ငြိမ်မှုမရှိတာကြောင့်ဖြစ်တယ်လို့မလေးရှားနိုင်ငံဘူထရူဂျာယာမြို့မှာရောက်ရှိနေတဲ့အမေရိကန်အစိုးရရဲ့လူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်မှုများဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးအန်ရစ်ချ်ကသတင်းတောက်တွေကိုပြောသွားတာပါ ဒီတော့တွင်မှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့လက်ရှိပြည်ဒုက္ခသည်တွေနဲ့ပတ်သက်လို့နိုင်ငံတကာကဝိုင်းဝန်းကူညီဖြည့်ဆင်းကြဖို့နဲ့ဒီပြဿနာမျိုးထပ်ပြီးတော့မပေါ်ပေါက်စေဖို့အတွက်မြန်မာအစိုးရအနေနဲ့တရားဥပဒေစိုးမိုးရေး၊နေဆက်လုံခြုံရေး၊နေဆက်ဒေသနဲ့သက်ဆိုင်ရာအာဏာပိုင်တွေရဲ့အာဂရီလိုက်စားမှုတွေကင်းရှင်းရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလိုအပ်သူတွေလက်ထက်ကိုအမြန်ဆုံးရအောင်လို့ဆောင်ရွက်ပေးနိုင်ရေးဒီကိစ္စရက်ဒီမှာအလေးထားဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းဇွန်လ၁ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတော့တိုက်တွန်းထားပါတယ်အမေရိကန်ကဟောလိဝုဒ်မင်းသားမက်ဒလင်ကလည်းရခိုင်ပြည်နယ်နောက်ပိုင်းကရိုဟင်ဂျာမွတ်စလင်ဒုက္ခသည်စခန်းတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကသွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံပြီးစကားပြောခဲ့တာပါမက်ဒလင်ဟာရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုလာရောက်ပြီးကြည့်ရှုသွားတဲ့ပထမဦးဆုံးဟောလိဝုဒ်မင်းသားပဲဖြစ်ပါတယ်လူသားချင်းစာနာမှုအကူအညီတချို့ရှိတယ်ဆိုပေမဲ့လို့ဆူဒန်နဲ့ကွန်ဂိုကဒုက္ခသည်စခန်းတွေမှာသူတွေ့ခဲ့ရတယ်လို့မျိုးအနောက်နိုင်ငံတွေကလာရောက်ပြီးတော့အကူအညီပေးကြတဲ့တစုံတစ်ယောက်ကမှသူ့ရဲ့နှစ်ရက်တာခီးစဉ်တွေမှာမတွေ့ခဲ့ရဘူးလို့မက်ဒလင်ကပြောပါတယ်ရှင
်တရုတ်မြန်မာနယ်စပ်နာဖြစ်ပွားနေတဲ့မြန်မာနဲ့ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်တရုတ်နိုင်ငံတွေကိုမကြာခဏဘုံးစံကြားခဲ့တဲ့ယူနန်ပြည်နယ်မှာဒီသတင်းပတ်တဲ့တရုတ်စစ်တပ်ကစီရေးလေးကျင့်သွားမဲ့အကြောင်းတရုတ်နိုင်ငံကကြေညာလိုက်ပါတယ်မြေပြင်နဲ့ဝေဟင်ပူးတွဲစီရေးလေးကျင့်မှုတွေကိုမနှက်ဖြန်စတင်မှာဖြစ်ပြီးတကယ့်တိုက်ပွဲတွေမှာလို့ကြီးစံအစ်စ်တွေကိုအသုံးပြုသွားမှာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။စီရေးလေးကျင့်မှုတွေကိုယူနန်ပြည်နယ်ကဒေသနှစ်ခုမှာလို့သွားမယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပေမဲ့စစ်အင်အားဘလောက်နဲ့လေးကျင့်သွားမယ်ဘယ်တော့အဆုံးသတ်မယ်ဆိုတာကိုတော့ထုတ်ပြောခြင်းမရှိပါဘူး။စီရေးလေးကျင့်မဲ့ဒေသမှာပြန်တမ်းမဲ့လေးရင်တွေကိုသတိပေးချက်ထုတ်ထားပါတယ်။ဒီလိုစီရေးလေးကျင့်မှုတွေလို့သွားမဲ့အကြောင်းကိုလည်းမြန်မာအစိုးရကိုအသိပေးထားပြီးဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ MNDAA ကိုကန်တပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းမြန်မာတိုက်လေရင်တွေကကျဲလိုက်တဲ့ဘုံတွေကြောင့်မတ်လတဲ့လူ၅ဦးသေဆုံးခဲ့တဲ့အဖြစ်အပျက်အပါဝင်နေစားဖြတ်ကျော်ဖြစ်ပွားနေတဲ့မတော်တဆမှုတွေကြုံနေရချိန်မှာပဲတရုတ်နိုင်ငံဘက်ကစီရေးလေးကျင့်မှုတွေပြုလုပ်လာတာပါ။တရုတ်နိုင်ငံသားဝင်ဌာနပြောခွင့်ရသူဝါချွန်းကတော့မြန်မာနိုင်ငံတွင်းကလက်နက်ကန်ပဋိပက္ခတွေဟာတည်ငြိမ်အေးချမ်းကြီးကိုထိခိုက်နေတယ်လို့တရုတ်နိုင်ငံကယူဆတဲ့အကြောင်းပြောဆိုခဲ့ပေမဲ့စီရေးလေးကျင့်မှုဟာလုံယိုးလုံစင်အစီအစဉ်သာဖြစ်တယ်လို့ဒီကနေ့ပေကျင်းမြို့တော်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်တရုတ်ရဲ့စီရေးလေးကျင့်မှုတွေကြောင့်ဒေသခံတွေရဲ့နေစဉ်ဘဝကိုထိခိုက်စေမှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်
ဒီဝေးကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီလိုအမေရိကန်တန်ကနေဒေတာတွေနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ VNN နိုင်ငံအနေနဲ့ရေချောင်းကာကွယ်ရေးစွမ်းရည်တွေမြင့်တင်ဖို့အမေရိကန်နိုင်ငံတို့ကန်ယူတန်းကင်းလှည့်ရေရင်တွေဝယ်ယူတဲ့နေရာမှာအမေရိကန်ကဒေါ်လာ18တန်းထောက်ပံ့မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကကတိပြုသွားပါတယ်။မစ္စတာကာတာဟာနိုင်ငံစစ်ဖက်ဆက်ဆံရေးပို့ပြီးတော့ကောင်းမွန်အောင်လုပ်ဖို့အတွက် VNN နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ဒီကြိုးပမ်းမှုရဲ့ဒစိမ့်ဒီဒေတာဖြစ်နေတဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုချဲ့ထွင်ရေးမှာရှေ့ဆောင်လမ်းပြဖြစ်မဲ့လမ်းညွန်ကြေညာချက်တစ်ခုကိုနိုင်ငံကာကွယ်ရေးဝန်ကြီးတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။အဲ့ဒီထဲမှာကုလသမဂ္ဂငြိမ်းချမ်းရေးထိန်းလုပ်ငန်းတွေမှာ VNN ပါဝင်လှုပ်ဆောင်နိုင်ရေးပြင်ဆင်ဖို့အမေရိကန်ကအကူအညီပေးတာလည်းပါဝင်ပါတယ်။တောင်တရုတ်ပင်လယ်ပြင်မှာ VNN ကသူတို့ပိုင်တယ်လို့ကြေညာထားတဲ့ရေပြင်ထဲမှနစ်ကထိတိုက်တွေ့တော့တရုတ်သင်္ဘောကဝင်တိုက်လို့ထိခိုက်ပျက်စီးသွားတဲ့ VNN ကင်းလှည့်ရေရင်ကို iPhone စကန်မျိုးကရေတဲ့အခြေဆိုင်စခန်းမှာ Mr. Carter သွားကြည့်ခဲ့ပါတယ်။အခုလိုမျိုးတောင်တရုတ်ပင်လယ်မှာရေပိုင်နဲ့အငင်းပွားနေကြတာကိုသက်ဆိုင်ရာနိုင်ငံတွေအားလုံးရပ်တန့်ပစ်ဖို့စက်တရက်ကြာမဲ့ Asia Pacific ခီးစဉ်အစမှာ Mr. Carter တိုက်တွန်းသွားပါတယ်ရှင်။
ရင်ငုတ်သင်္ဘောသုံးပေရင်းတက်ဒုံးကျည်ပြည်လုံးမှုကိုအောင်မြင်စွာစမ်းသပ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံကတလောကကြေညာခဲ့ပြီးသတင်းပတ်တွေအကြာမှာအမေရိကန်နဲ့တောင်ကိုရီးယားတို့ကလည်းတံပြန်ပူးတွဲစီရေးလေ့ကျင့်မှုတွေကိုစတင်ခဲ့ပါတယ်။ဒီပူးတွဲစီရေးလေ့ကျင့်မှုကိုရင်ငုတ်သင်္ဘောတွေကိုတိုက်မဲ့အကြီးမားဆုံးစီရေးလေ့ကျင့်မှုလို့အမည်ပေးထားကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတင်းလာနေမှာကြေညာပါတယ်။ဘုံထူးနေသည့်လို့သွားမဲ့ဒီစီရေးလေ့ကျင့်မှုတွေကိုတောင်ကိုရီးယားနိုင်ငံတောင်ပိုင်းဂျေဂျူးကျွန်းသားမှာပြုလုပ်တာဖြစ်ပြီးစစ်သင်္ဘောဆယ်စင်းပါဝင်တဲ့အထက်မှာဖြတ်သင်းမောတစ်စင်းနဲ့ကင်းလှည့်စစ်လေရင်နဲ့ရဟတ်ရင်တွေပါဝင်ပါတယ်ခင်ဗျာ
အစီအလဲပိုင်းဒေသမှာလူရပေါင်းများစွာသေချေစေတဲ့ mask ကို virus အသက်ရှူလမ်းကြောင်းယောဂါပိုကူးဆက်သူနဲ့ထိတွေ့ခဲ့ပြီးတဲ့နောက်မှာတောင်ကိုရီးယားနိုင်ငံမှာလူပေါင်း680ကိုတည်တံ့ခွဲနေခိုင်းတယ်လို့ကျန်းမာရေးဝန်ထမ်းတွေဒီကနေ့ပဲပြောသွားပါတယ်တောင်ကိုရီးယားနိုင်ငံမှာပထမဆုံး mask ယောဂါဖြစ်ပွားမှုဖြစ်နေပြီးခဲ့တဲ့လကဆော်ရီအာရေဗျာနိုင်ငံကပြန်လာတဲ့အမျိုးသားတဦး mask ယောဂါကူးဆက်ခံလာရပြီးတဲ့နောက်မှာဒီအစီအလဲပိုင်းဒေသမှာစတွေ့တဲ့ယောဂါပိုကူးဆက်သူတေဆုံးသူအနည်းဆုံး18ဦးရှိသွားပြီဖြစ်ပါတယ်။နောက်ပိုင်းယောဂါကူးဆက်သူအားလုံးအရှိအလဲပိုင်းကနေယောဂါရလာတဲ့မူလယောလူနာစီကနေပြီးတော့ယောဂါဆစ်ဆေးပြီးတော့တည်တံ့ခွဲမထားခင်မှာမသိဘဲနဲ့သူ့ကိုကင်တွယ်ခဲ့ရတဲ့ဆေးရုံဝန်ထမ်းတွေပြီးတော့သူ့နဲ့တဆောင်နေနေတဲ့လူနာတွေဖြစ်ကြပါတယ်ရှင
်။ထိတ်တန့်ရောက်တဲ့နေ့ကိုမအေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။အရှိတောင်အာရှဒေသတွင်ပင်လယ်ပြင်မှာလှေစီးထွက်ပြေးနေသူတွေအရေးနိုင်ငံတကာအကူအညီနဲ့အမြန်ဆုံးဖြေရှင်းဖို့လိုအပ်တဲ့အကြောင်းအဓိကအထိုက်အခံနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောပါတယ်။လူသားချင်းစာနာထောက်ထားတဲ့အနေနဲ့အကူအညီပေးဖို့နိုင်ငံသားအဖြစ်စီးစစ်တဲ့လုပ်ငန်းတွေအရှိန်မြှင့်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။လှေစီးကြီးဒုက္ခသည်တွေနဲ့ပတ်သက်လို့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့နိုင်ငံတကာနဲ့ပူးပေါင်းဖြေရှင်းကြဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုက်တွန်းလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်တဦးဖြစ်တဲ့ဦးဝင်းထိန်ကတော့လေစီးပြေဒုက္ခသည်တွေကိုနိုင်ငံတကာနဲ့ပူးပေါင်းပြီးလူသားချင်းစာနာတဲ့အထောက်ပံ့နေပေးဖို့အခုလိုပြောသွားပါတယ်
။နိုင်ငံတကာရဲ့ဒီပြေမှရောက်လာတဲ့ဒီရင်းကသွားပြီးလူသားချင်းနဲ့အထောက်ပံ့ကူညီပေးဖို့တော့ကျွန်တော်တို့ကအပြည့်ပါတယ်။ကပေါ်လက်တူပါတယ်။ဒီစက်တက်စက်တက်တွေ့တဲ့ဥစ္စာကဒီလိုကမဖြစ်ခဲ့ဘူးလေ။ဒီကောင်ကတတိယနဲ့လေးရဲနိုင်လာပြီလို့ယူဆရတာပေါ့ကျွန်တော်တို့ကတော့ဘာမှမစီစဉ်နိုင်ဘူးလေဘာလို့လဲဆိုတော့ကျွန်တော်တို့အောက်ဆုံးရန်ရတဲ့ကျွန်တော်တို့ပိုင်တာမဟုတ်ဘူးတက်ဆိုင်ရဒီကမှာတော့ NLD ရရှိတယ်ဆိုတော့လည်းအဲ့ဒီ NLD တွေကလည်းဟိုတက်ဆိုင်ရနဲ့ဆက်သွယ်ပြီးတော့စုံစမ်းပြီးရောက်ဝင်ဘယ်လိုမျိုးမရနိုင်ဘူးဒါကြောင့်မလို့နိုင်ငံတကာရဲ့နောက်ပြည်ရေးသတင်းတွေရတယ်ကမူတည်ပြီးကျွန်တော်တို့ပြောရတာပါ
လေစီးတဲ့ဒုက္ခတွေနဲ့ပတ်သက်လို့ဒေသရင်းကအစိုးရတွေပြည်တွင်းအင်အားစုတွေနဲ့နိုင်ငံတကာအစိုးရတွေပူးပေါင်းဖြေရှင်းကြဖို့နဲ့လေစီးပြေသူတွေဟာဘယ်နိုင်ငံသားတွေဖြစ်လဲဆိုတာကိုစစ်စစ်အတည်ပြုဖို့ကိုလည်း NLD ကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံသားအဖြစ်အသိမှတ်ပြုတဲ့နေရာမှာတိုင်းရင်းသားအဖြစ်အသိမှတ်ပြုရေးကိစ္စတွေကိုတော့လက်ခံမှာမဟုတ်ဘူးလို့လည်းဦးဝင်းထိန်ကပြောပါတယ်။
ကျွန်တော်တို့အနေနဲ့ဝန်ကြီးကဆိုတဲ့အသုံးစုံတွေ့ဖို့ကတော့မဖြစ်နိုင်ပါဘူး။ဘာလို့လဲဆိုရင်အမိုင်ရောတူရတူဘယ်လိုပဲရထားရကျွန်တော်တို့ပမာဏငန်းဒီမျိုးစုရဲ့တမိုင်းမှာရင်းရရှိမှမရှိပဲနဲ့အဲဒီခုရောညာဆိုတော့အတုံးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအတိမမပြူဘူ
းဒီကနေ့မှပဲမလေးရှားနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးအန်ရစ်ချက်ကတော့လှေစီးပြေးပြဿနာကိုဖြေရှင်းတဲ့အနေနဲ့နိုင်ငံသားအဖြစ်အတိမပြုလက်ခံဖို့တိုက်တွန်းခဲ့တာပါလက်ရှိမှာတော့ဒေါန်ဆန်းစုကြည်အနေနဲ့လှေစီးပြေးဒုက္ခသည်တွေအရေးကိစ္စနဲ့ရိုဟင်ဂျာအရေးတွေကိုမပြောဆိုဘူးဆိုပြီးနိုင်ငံတကာကဝေဖန်မှုတွေအပေါ်မှာလည်းဦးဝင်းထိန်ကအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ
်သူကလူသားချင်းစာနာထောက်ထားတဲ့သဘောပြည့်နဲ့ပုံပြနေဒေါန်ဆန်းစုကြည်သဘောတူထုတ်တဲ့ထုတ်ပြန်ချက်လေဒေါန်ဆန်းကြီးကရင်းနှီးရတယ်ဒီဒုက္ခတွေကပတ်သက်လူခွေဒီလိုကြီးရင်းနဲ့တရားဝင်ဆိုဝေးကိစ္စတွေမပြတ်မပြတ်ပြောလို့ပြောရရှိရတယ်ဒါပေမဲ့အဲ့လိုနိုင်ငံတကာ community ကစိတ်မကြောက်လည်းဒီမှာတော့တစ်ခုတစ်ခုပဲလေအဲ့လိုမျိုးကြီးရှိတာကိုရှိလာပြီးတော့မှကောင်းတယ်ဘာမှမပြောဘူးမပြောလို့ဆွဆွဲတာတော့တစ်ဖက်ကဆွဆွဲလို့ယူဆမှာပေါ့
လေစီးပြေဒုက္ခသည်များကိစ္စဟာရခိုင်ပြည်နယ်ဘူးတိတောင်မောင်တော်ဒေသတွေမှာလွန်ခဲ့တဲ့3-4နှစ်ခန့်ကဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေနဲ့ဆက်ဆက်မှုရှိတယ်လို့ရှုမြင်ကြောင်းတရားဥပဒေစိုးမိုးရေးနယ်စပ်လုံခြုံရေးနယ်စပ်ဒေသနဲ့သက်ဆိုင်တဲ့အာဏာပိုင်များအဂတိလိုက်စားမှုကင်းရှင်းရေးလူသားချင်းစာနာတဲ့အကူအညီအထောက်ပံ့များလိုအပ်သူတွေထံလျင်မြန်ပြည့်ဝစွာရောက်ရှိစေရေးဒုက္ခသည်စခန်းတွင်နေထိုင်သူတွေအမြန်ဆုံးပြန်လည်နေရာချထားရေးဒေသတွင်းနေထိုင်သူများရဲ့လူမှုစီးပွားအခြေအနေဖွံ့ဖြိုးတိုးတက်ရေးနိုင်ငံသားဖြစ်မှုဆိုင်ရာကိစ္စရပ်တွေကိုတရားမျှတပွင့်လင်းစွာအမြန်ဆုံးဆောင်ရွက်ပေးဖို့ကိုလည်း NLD ကဒီကနေ့ထုတ်ပြန်ခဲ့တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်ရှင်
။ထိုင်းချီဆိုင် VOE သတင်းထောက်မအေးမှာပါရှင်။အခုကတော့တိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့စတပ်သားတွေစုဆောင်းနေတဲ့အခြေအနေကိုပြောပြပေးမှာဖြစ်ပါတယ်။ အစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC အဖွဲ့ကနေတပ်သားတွေစုဆောင်လာမှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဝင်18ဦးပါဝင်သွားတယ်လို့ပါတီတာဝန်ရှိသူတို့ကပြောပါတယ်။ရှမ်းပြည်နယ်တွင်တပ်သားတွေခေါ်ယူစုဆောင်မှုတွေကြောင့်ဒေသခံတွေကြားစိုးရိမ်နေကြချိန်မှာပဲ SNLD ပါတီဝင်18ဦးတို့စုဆောင်ခံရတာဖြစ်ပါတယ်။အပြည့်အစုံကတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်တောင်ပိုင်းမောက်မယ်မြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ကတပ်သားတစ်စုဆောင်ရမှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကပါတီဝင်18ဦးတပ်သားတစ်ဖြစ်ခေါ်ခံရတာဖြစ်ပါတယ်။စုဆောင်ခံရသူတွေဟာလွယ်လွယ်မြို့နယ်တွင်းကပါတီဝင်တွေဖြစ်တယ်လို့လည်း SNLD ပြောရေးဆိုခွင့်ရှိသူဦးဆိုင်လက်ကပြောပါတယ်။
မမေးရဝင်တဲ့တင်ရဆိုရင်တော့မောက်မယ်မြို့နယ်ကျွန်တော် SNL ပါတီရဲ့ဥက္ကဋ္ဌဦးဆိုင်ပင်အောင်အနာဂတ်ရုံးကိုပုံဆက်ပါတယ်ကျွန်တော်မြို့နယ်တဲကကြီးရွာတစ်ခုရဲ့ကျွန်တော်ပါတီဝင်18ယောက်ကိုပေါ်ဆောင်သွားတယ်ပေါ့နော်အဲ့ကမျိုးသား18ယောက်မျိုးသမီးတယောက်ပါသွားတယ်အဲ့ဒါကိုအရေးယူဆောင်ရွက်ပေးဖို့ဒီဘက်ကလို့ညီနိုင်ဆောင်ရွက်ပေးဖို့အဲ့ဒါကျွန်တော်ဒီတော့ plan ပြောထားတာရှိပါတယ်ဆိုရင်အခုလာခေါ်တဲ့သူပဲကဒီဥစ္စာနှစ်ဖက်ဆန္ဒမြင်းမြတ်တတ်တာနဲ့လိုက်သွားတဲ့အနေထားမျိုးတော့မရှိဘူးလို့သုံးသပ်ရပါတယ်တပတ်တဲ့စီဆောင်တဲ့ကိစ္စဟာရှမ်းပြည်နယ်မြောက်ပိုင်းမှာတော့တခြားတောင်ပိုင်းရဲ့တခြားမြို့တွေမှာတော့ဒီကိစ္စတွေကဒုစရိုက်များကြားသိနေရတယ်ပြင်ပြနေရတာပေါ့နော်
အခုလိုပါတီဝင်တွေကိုတတတစ်စင့်ခေါ်တဲ့ပေါ် SNLD ဘက်ကအကြောင်းကြားလာတာမျိုးမရှိသေးသလိုလက်ရှိ RCSSSA ဘက်ကတတတစ်ဆူဆောင်းနေတယ်လို့သတင်းထွက်နေတဲ့ပေါ်မှာတောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဗိုလ်မှူးဆိုင်လောင်ဆိုင်ကအခုလိုပြောပါတယ်
အမှန်တော့ဒီ SNLD ရဲ့ပါတီဝင်တွေကျွန်တော်တို့ကတတ်တဲ့အဖြစ်နဲ့စီဆောင်မိတယ်ဆိုရင်ဒီလိုအနေနဲ့ကလည်း CSG မှာလာပြီးတော့ဆွေးနွေးလို့ရတယ်။ပါစီလည်းအခုတစ်ခါဒီလိုကဒီကိစ္စကိုဆွေးနွေးတာလည်းပြေးတာလည်းမတိုင်ကြတာလည်းဒီပြေးကြောင်းကြတာလည်းမရှိသေးတာလည်းဆိုတော့တန်တရားဖြစ်မှုတစ်ခုပါပါတယ်။ NaN Sharma မှာထက်မှာထက်ပေါ်နေတဲ့တကင်းကကြာဖြူတဲ့စိတ်နဲ့ uniform နဲ့လို့ပြောတော့ကျွန်တော်တို့မှာကြာဖြူတဲ့စိတ် uniform မရှိပါဘူး
။အမည်မဖော်လို့သူ RCSSA တမှုသူကတော့အခုလိုသတ်သားသိစုဆောင်တာဘာတီရဲ့စစ်ပညာမသိမနေရဆိုတဲ့ policy ကြောင့်ဖြစ်ပြီးစစ်မှုထမ်းပုံစံကတော့အမြဲတမ်းမှုထမ်း၊ငါးနှစ်မှုထမ်း၊သုံးနှစ်မှုထမ်း၊အရန်စစ်မှုထမ်းဆိုပြီး၄မျိုးခွဲခြားထားတယ်လို့ဆိုပါတယ်။ရေကောက်ပွဲနှီးလာတဲ့အတွက်နိုင်ငံရေးရပူးပေါင်းဆောင်ရွက်ရမယ့်အချိန်မှာအခုလို SNLD ပါတီဝင်တွေကိုသတ်သားသိဖြစ်ခေါ်ဆောင်သွားတဲ့လှုပ်ရဟာမဖြစ်သင့်ဘူးလို့ဦးဆိုင်လက်ကအခုလိုပြောပါတယ
်။နိုင်ငံရေးလိုအပ်ချက်ရရေကောက်ပွဲနဲ့နှီးကပ်နေတဲ့အချိန်မှာနိုင်ငံရေးပြောင်းလဲရှာမယ့်အချိန်မှာကျွန်တော်ပါတီဝင်တွေအဲ့လိုစိတ်ညစ်ရအနေထားမျိုးရောက်အောင်လုပ်ခဲ့ပြီးတဲ့အနေထားမှာတော့ကျွန်တော်ကဒါစိတ်ပြီးတော့မှလုပ်တဲ့အနေထားမျိုးမဟုတ်ဘူးလို့ပဲမြင်တယ်။
ရှမ်းပြည်နယ်ဒီဘောကြောင်မဲမန်းကန်လဲချပင်လုံလွယ်လင်းနန့်ဆန်ခူလန်မိုးနယ်လင်းခေမောက်မဲဖူဘုံနယ်တွေမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တပ်ဖွဲ့တွေကနေတပ်သားတစ်တွေစုဆောင်းနေတယ်လို့လဲဒေသခံတွေကပြောပါတယ်အခုလိုတပ်သားတစ်စုဆောင်းနေမှုကြောင့်ဒေသခံတွေဟာစိုးရိမ်မှုတွေဖြစ်ပွားနေပြီးဒေသသွင်းလူငယ်တွေထောင်ချီထွက်ပြေးသိမ်းရှောင်နေရတယ်လို့လွယ်လင်းခရိုင်မန်းကန်ဒေသခံသူကပြောပါတယ်
ထိုင်းနဲ့စပေါ်တိုင်းကလေးမျိုးကိုရောက်လာတယ်နောက်ပြီးတော့မှတရားဝင်မဖွင့်သေးတဲ့ရှမ်းပြည်အရှိပိုင်းမုံတုံမြို့နယ်ပုံပါကျမ်းနောင်ဥက္ကဋ္ဌအဝင်းလန်းကနေရောက်လာတဲ့လူတွေလည်းရှိတယ်လူပေါင်းကဒီရှမ်းပြည်တောင်ပိုင်းဆိုရင်1000ကျော်1000ကျော်လောက်ကိုထွက်ပြေးလာတယ်ခင်ဗ
ျရှမ်းပြည်နယ်ဘက်မှာဆိုရင်ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့အဖွဲ့ချင်းနှိစမ်းမှုရှိနေတယ်လို့ကြားဖြူပါတီကရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီနဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တို့နှိစမ်းမှုတွေရှိနေတယ်လို့လဲရှမ်းပြည်ကြီးလှိလသူတွေကဆိုပါတယ်အခုလိုစစ်မှုမထမ်းမနေရတတတစ်တွေစုဆောင်းနေတဲ့လို့ရပုံမှာဥပဒေနဲ့လည်းမသိမ်းဆောင်အောင်နှစ်ဖက်ဖွဲ့စည်းများရဲ့လိုအပ်ချက်တွေမထိခိုက်အောင်အချိန်ယူဆွေးနွေးတိုင်ပင်သင့်တယ်လို့လဲ SNLD ပြောရေးဆိုခွင့်ရှိသူဦးဆိုင်လက်ကပြောပါတယ်ခင်ဗျာ
နိုင်ကွင်းအိမ်မှာရှင်အမေရိကန်မြန်မာဆက်ဆံရေးညီလာခံကနေဘာတွေများတိုက်တွန်းထားလဲဆိုတာကိုလည်းတင်ပြပေးပါမယ်မြန်မာနိုင်ငံမှာဒီနှစ်အတွင်းရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်နိုင်ငံတကာကအာရုံစိုက်စောင့်ကြည့်နေကြတဲ့အချိန်နိုင်ငံရေးစီးပွားရေးတက်သည့်ပညာရှင်စတဲ့ကဏ္ဍစုံကသူတွေတွေ့စုဝေးပြီးတော့နှစ်နိုင်ငံစလုံးအတွက်အထောက်အကူဖြစ်စေမယ့်မူဝါဒတွေချမှတ်နိုင်အောင်အမေရိကန်မြန်မာဆက်ဆံရေးညီလာခံကျင်းပတာဟာထိရောက်ကောင်းမွန်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးကျော်တင်ကပြောပါရယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မြို့မှာမေလ29ရက်နေ့ကကျင်းပတဲ့အမေရိကန်မြန်မာဆက်ဆံရေးညီလာခံအတွင်းတန်မတ်ကြီးဦးကျော်တင်ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်အပြည့်အစုံကိုတော့ကိုတိုင်တက်ရောက်သတင်းယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင်
ညီလာခံအတွင်းလက်ရှိမြန်မာနိုင်ငံမှာလှုပ်ဆောင်နေတဲ့ပြည်ပြောင်းလဲရေးအစီအစဉ်တွေ Eddie Pubin Chanley Twinga Anage Ada Jade. Now American and my young jar Mimananganda Tati Pinyashin in it. A cool song it Pubin Chanle Mulonganima, Balu Kanganagani Pawin Kuninanyamle Surane, American Suyaga Kuny Bin in a Kesarigo Dika Taswinigajara Pipane. Nima Yego, Nanganagaga say when Zane Sanchi Nijara Che, a coolo Munilagan Chimbaraha. A Joshi, a little tune in a young chijang, Yagango, a two ether opinion, Deo Lare, Clotamaga Sanya, Mima Miran Kozile, Tamachi Ujoting up your body.
Adaro, Nai Joshi, Mare, oh, General Barrett or Natal, Sangakunigam, Yamaning and Madame Yiji Chinkalakibare, Nadima, the policy makers, the owner of your business, many are laid, and Yamaningama, Lala, no, Nika Sanchin Yale Chingo, Ero Yamaning and Baloti, to the young man with Lola Bile. Challenge is she needs the lay. This is a look for dread. But Quinlan is she needs the lay. Labalu, Kakari, she needs the lay. Tari Udima, you know, Kana Bosona, Yamadima, let you look at it. No, Dongashin, your academy, or no, Suakos, or the Suakos, the general theater, when you live in Malan, and the general of Yama, and Kuza, general, the general, so many, and Shinja Mayare. Avido, General Dima. ဒီအကဲမစ်အဲဒီတက်သူကအကဲမစ်ဒီအပြင်နောက်ကြဒီမှာလဲညီမကြီးမှာဒီကလက်တွေ့လုပ်ကနေတဲ့ USAID တို့နောက်ကျွန်တော်တို့အဲဒါကကောမတ်ကပို့ဖို့ဒီနောက်တခြားအဲဒီပို့ဖို့ဒီကနေပြီးတော့နောက်ပီးစ်ပရိုဆက်မှာပါဝင်နေတဲ့ပုံစံဆိုတော့လာပြီးတော့ရှင်းပြခွင့်ရညာဖြစ်တာညီမနိုင်ငံရဲ့လက်တွေ့ဒီချင်းတွေကိုလူကောင်းကောင်းသဘောပေါက်သွားပြီးတော့မှန်ကန်တဲ့ policy
We have always put a lot of emphasis on political development because that has been lacking sadly
in our country. ကိုချင်းတီဆောင်ရွက်လာခဲ့တဲ့စီးပွားရေးကဏ္ဍတိုးတက်ပြောင်းလဲမှုတွေမရှိခဲ့တဲ့အတွက်ဒီကိစ္စကိုပဲအများစုကအာရုံစိုက်လှုပ်ဆောင်နေကြကြောင်းနိုင်ငံရေးအတိုးတက်မှုမရှိတဲ့အတွက်လဲစီးပွားရေးကဏ္ဍတိုးတက်ပြောင်းလဲအောင်လှုပ်ဆောင်နိုင်ခြင်းမရှိကြောင်းခုချိန်တီဆောင်ရွက်လာခဲ့တဲ့စီးပွားရေးပြုတ်ရင်ပြောင်းလဲမှုဆိုတာကလည်းချမ်းသာပြည်သားသူတွေအတွက်အများစုဖြစ်ပြီးစင်ရဲနွမ်းပေါင်း နီးကလည်းအခါနာကျင်းပရခြင်းရည်ရွယ်ချက်ကိုခုလိုရှင်းပြပါတယ်
ကျွန်တော်ပထမဆုံးအနေနဲ့ဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံကနေလာပြီးတော့မှရောက်နေတဲ့ကျွန်တော်မြန်မာပြည်သူပြည်သားတွေနဲ့ပြီးတော့မှအမေရိကန်နိုင်ငံမှာရှိတဲ့ကျွန်တော်အမေရိကန်ပြည်သူပြည်သားတွေနဲ့အထစ်အတွေ့ရှိရောက်ပထမဆုံးရည်ရွယ်တာဖြစ်တယ်ဘာလို့လဲဆိုတော့ကျွန်တော်ထစ်တွေ့မှပဲပြောမှပဲဆိုမှပဲကျွန်တော်တို့ကနားလည်မှုရတယ်အဲ့လိုနားလည်မှုရမှမှကျွန်တော်တို့ယုံကြည်မှုတွေထွက်လာတယ်ပေါ်ပေါက်လာတယ်အဲ့ဒါပထမအချက်ဒုတိယအချက်အနေနဲ့အဲ့လိုလှုပ်ချင်းအဖြစ်ကျွန်တော်တို့ကဒီမှာအစိုးရအဖွဲ့အစည်းတွေပြီးတော့မှအစိုးရမဟုတ်တော့ဖွဲ့စည်းတွေပြီးတော့မှဒီပညာတတ်ကျွန်းတဲ့ပညာရှင်တွေကျွန်တော်ဖိတ်ပြီးတော့မှဒီကျွန်တော်တို့မြန်မာနိုင်ငံမှာတွေးကြူနေရတဲ့အဖြစ်အပျက်တွေကိုကျွန်တော်တို့ဆွေးနွေးတယ်အဲ့လိုဆွေးနွေးချက်အဖြစ်အမေရိကန်နိုင်ငံနဲ့မြန်မာနိုင်ငံအကြားဆက်ဆံရေးအကြောင်းကိုလည်းပို့ပြီးမှစဉ်ဝင်စားလာမယ်ပို့ပြီးတော့မှလည်းနားလည်လာမယ်အဲ့လိုဖြစ်လာတယ်ဆိုလို့ရှိရင်ကျွန်တော်တို့ကနေပြီးတော့မှဒီပါဝင်လာတဲ့လူတွေကနေပြီးတော့မှပူပြီးတော့မှပါဝင်ကူညီလာနိုင်တဲ့အလားအလာရှိတယ်လို့ကျွန်တော်တို့မြင်တယ
်ဒီခဏကတော့အိန္ဒိယနာပြည်နယ်အိန္ဒိယနာတက္ကသိုလ်နဲ့ BACI မြန်မာအမေရိကန်လူမှုအဖွဲ့အစည်းတို့ကဥဆောင်ကျင်းပတာဖြစ်ပါတယ်ခင်ဗျာ
ကိုဆောင်ဝင်းလိုက်ပြောပြပေးခဲ့တာပါရှင်ဒေတာရင်းလုံခြုံရေးဆရာသတင်းတပုတ်ကိုလည်းတင်ပြပေးခြင်းပါတယ်တောင်တရုတ်ပင်လယ်ပြင်မှာတရုတ်ကကျွန်းတွေကိုမြေဖို့ချဲ့ထွင်နေတဲ့ဆိုတဲ့အမေရိကန်ရဲ့ဝေဖန်မှုကိုတရုတ်အစိုးရကပယ်ချလိုက်ပါတယ်။တနင်္ဂနွေနေ့ကစင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့နှစ်ပတ်လည်ဒေသဆိုင်ရာလုံခြုံရေးညီလာခံမှာတောင်တရုတ်ပင်လယ်ပိုင်နဲ့ပြဿနာလွှမ်းမိုးခဲ့တဲ့အကြောင်းကိုတော့ VOA သတင်းတောက်စတီဟာမန်သတင်းပေးပို့ထားပါတယ်။မိုင်အင်ချင်းနိုင်ကပြောပြပေးပါမယ်ရှင်
။အငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်တွေကကျွန်းတွေကိုမြေဖို့ချဲ့ထွင်နေတာဟာမျှတမှုရှိပြီးတရားဝင်တဲ့အပြင်ကျိုးကျောင်းစီလျော်မှုရှိတယ်လို့ညီလာခံမှာတရုတ်ရေတပ်ဗိုလ်ချုပ်ကြီးစွန်ကျင်းဝါကပြောဆိုသွားပါတယ်။ဒါအပြင်နိုင်ငံတကာကိုအကျိုးပြုဖို့တရုတ်ကဆောင်ရွက်နေတာဖြစ်တယ်လို့လည်းပြောပါတယ်။
建设完全是中国主权内的事。
တောင်တရုတ်ပင်လယ်ထဲမှာတရုတ်ကပိုင်ဆိုင်တယ်လို့ပြောထားတဲ့အချက်တွေကိုပြောင်းလဲဖို့မရှိသလိုပဲဒီအငင်းပွားနေတဲ့ကိစ္စတွေကိုညှိနှိုင်းတိုင်ပင်ဆွေးနွေးပြီးငြိမ်းချမ်းစွာအပြေရှာဖို့ဆိုတဲ့တရုတ်ရဲ့ရည်ရည်ချက်ကိုလည်းပြောင်းလဲမှာမဟုတ်ပါဘူး။
တရုတ်ရေတပ်ဗိုလ်ချုပ်ကြီးကိုညီလာခံကိုတက်ရောက်လာတဲ့ဒေတာရင်းနိုင်ငံတွေကစစ်တပ်အရာရှိတွေတန်တမန်တွေပညာရှင်တွေနဲ့သတင်းတောက်တွေကမိဂိုနေဝိုင်းဝန်းမေးမြန်းခဲ့ကြပါတယ်။ဒါပေမဲ့လည်းတရုတ်စစ်တပ်ရဲ့အစစ်မြစ်အရာရှိကြီးတဦးအနေနဲ့ကြိုတင်ရေးထားတဲ့အချက်တွေကိုပဲလက်ပတ်ဖြေကြားခဲ့ပြီးနောက်ထပ်ရှင်းလင်းပြောဆိုခြင်းမရှိခဲ့ပါဘူး။အခုလိုတရုတ်ရဲ့ရှင်းလင်းမှုမရှိတဲ့ရည်ရွယ်ချက်ကိုညီလာခံကိုတက်ရောက်လာသူတွေအနေနဲ့ပိုးပြီးစိုးရိမ်မှုတွေဖြစ်စေခဲ့တယ်လို့ CSIS ရဲ့အာရှရေးရာအစိမ့်မြအကြံပေးပုဂ္ဂိုလ်ဘော်နီဂလေးဇာကပြောပါတယ
် to simply read prepared
မိဂွန်းတွေဖြေဖို့လို့ပြင်ဆင်ထားတဲ့အဖြေတွေကိုဖတ်ပြသွားတာကိုကြည့်ခြင်းအဖြစ်နောက်ပြောင်ကြီးကိုညှင်းလိုက်တာကိုကြည့်ခြင်းအဖြစ်နိုင်ငံတကာအတိုင်းအဝန်းရဲ့စိုးရိမ်မှုတွေကိုအရေးမထားဘူးဆိုတာပြလိုက်တာပဲလို့ကျွန်မကတော့မြင်ပါတယ်တကယ်ကိုစိတ်ပျက်စရာလို့ကျွန်မထင်ပါတယ်ဒီနီလာကမတိုင်ခင်တရက်အလိုမှာအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တွန်ကာတာကလည်းအငင်းပွားစရာဖြစ်နေတဲ့ရေပိုင်နဲ့ထဲမှာတရုတ်ရဲ့ကျွန်းတီဆောင်မှုဟာအာရှပစိဖိတ်ဒေသတွင်ကနိုင်ငံတကာစည်းကမ်းဥပဒေတွေကိုချိုးဖောက်နေတာဖြစ်တယ်လို့ပြောဆိုကြတယ
်။အမေရိကန်ရဲ့ရည်တည်ချက်ကိုရှင်းအောင်ပြောရမယ်ဆိုရင်တော့တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားနေတဲ့နိုင်ငံအားလုံးအနေနဲ့ပိုင်ဆိုင်နေဆိုတာပြသခြင်းနဲ့လောက်ရအားလုံးနဲ့နောက်ထပ်စီးရေးဆောင်ရွက်မှုတွေကိုရပ်ဆိုင်းတင်ပြီးငြင်းချမ်းတဲ့အဖြေရှာရေးဆက်လက်လှုပ်ဆောင်ဖို့ဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ထဲမှာတရုတ်ကသူ့သဘောနဲ့သူလေရင်မပြန်တမ်းရဆုံးသတ်မှတ်ထားပေမဲ့နိုင်ငံတကာရေချောင်းနဲ့လေချောင်းပိုင်နက်တွေမှာရှိနေတဲ့အမေရိကန်တင်မော်တွေနဲ့လေရင်တွေကတော့တရုတ်ရဲ့သတ်မှတ်ချက်ကိုလိုက်နာမှာမဟုတ်ဘူးလို့အမေရိကန်စစ်တပ်အရာရှိတွေကပြောပါတယ်။တရုတ်နိုင်ငံဘက်ကအဲ့ဒီမှာရှိနေတဲ့ကျွန်းစုအများအပြားကိုသူတို့ပိုင်ဆိုင်ကြောင်းအခိုင်အမာပြောနေတာပါ။အခုလိုတရုတ်ရဲ့ပြောဆိုမှုဟာတရားမဝင်သလိုဒေတာရင်းမှာရှိနေတဲ့တချို့နိုင်ငံတွေကလည်းအဲ့ဒီနေရာတွေဟာသူတို့ပိုင်ဖြစ်တယ်လို့ပြောနေကြပါတယ်ရှင
်။မင်းကျင်းနိုင်ပြပြပေးခဲ့တာပါရှင်။တင်းလာနေညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။တင်းလာနေညနေခင်းအစီအစဉ်ထုတ်လွှင့်ချက်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်နဲ့ပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲအထိ Asia Set 7 ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုအတင်းလာနေညနေခင်းအစီအစဉ်တွေအဆုံးသတ်သေးခင်ချက်နေသေးတဲ့အချိန်တွင်မှသတင်းအကျဉ်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်အောင်စုမှာစက်တင်ဘာ17ရက်နေ့တိုက်ခိုက်မှုဖြစ်ပွားပြီးကတည်းကအသုံးပြုခဲ့တဲ့အမျိုးသားလုံခြုံရေးအတွက်အစိုးရရဲ့ပြည်တွင်းစောင့်ကြည့်ရေးအစီအစဉ်ကိုတက်တန်းတိုးဖို့အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ကြတာမှသဘောတူညီမှုမရလို့ NSA အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီအနေနဲ့တယ်လီဖုန်းဆက်သွယ်မှုတွေစောင့်ကြည့်ခွင့်ဆုံးရှုံးသွားပြီဖြစ်ပါတယ်အကြံဖတ်သမားလို့မတင်ကားသူတွေရဲ့တယ်လီဖုန်းဆက်သွယ်မှုတွေရဲ့ဖုန်းနံပါတ်ရဲဆွဲနဲ့ဘလောက်ကြကြပြောသလဲအဆိုတာအပေါင်းအသေးစိတ်ချက်လက်တွေကိုစောင့်ကြည့်တဲ့တစ်ချိန်ကလှိုးဝဲခဲ့တဲ့အစီအစဉ်ဟာနိုင်ငံသားတွေရဲ့ကိုယ်ရေးကိုယ်တာလွတ်လပ်ခွင့်ကိုချိုးဖောက်မှုလို့အမေရိကန်နိုင်ငံသားတွေကဝေဖန်ကြတာဖြစ်ပါတယ်။အရှေ့တောင်အာရှဒေသမှာရင်ဆိုင်နေရတဲ့လှေစီးပြေးရွှေ့ပြောင်းဝင်ရောက်သူတွေရဲ့အရေးကိုကင်တွယ်ဖြေရှင်းနိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားဖြစ်နေအသိအမှတ်ပြုရလိမ့်မယ်လို့အမေရိကန်လက်ထောက်နိုင်ငံသားဝန်ကြီးအန်ရစ်ချက်ကဒီကနေ့တင်းနှင်းလာနေမှာပဲပြောသွားပါတယ်။ဒီပြဿနာရဲ့အကြောင်းရင်းဟာမြန်မာနိုင်ငံမှာငြိမ်းချမ်းမှုနဲ့တည်ငြိမ်မှုမရှိတာကြောင့်ဖြစ်တယ်လို့မလေးရှားနိုင်ငံဘူထရာဂျာယာမြို့ကိုရောက်ရှိနေတဲ့အမေရိကန်အစိုးရရဲ့လူ့ရေဒုက္ခသည်တွေရွှေ့ပြောင်းနေထိုင်မှုများဆိုင်ရာလက်ထောက်နိုင်ငံသားဝန်ကြီးကပြောသွားတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်နားမှာဖြစ်ပွားနေတဲ့မြန်မာနယ်ကိုကန်တပ်ဖွဲ့တွေကြောင့်တိုက်ပွဲတွေကြောင့်တရုတ်နိုင်ငံနယ်ကိုမကြာခဏပုံစံကြားခဲ့တဲ့ယူနန်ပြည်နယ်မှာဒီသတင်းပတ်ထဲမှာတရုတ်စစ်တပ်ကစစ်ရေးလေ့ကျင့်သွားမဲ့အကြောင်းတရုတ်နိုင်ငံကကြေညာပါတယ်။မြေပြင်နဲ့ဝေဟင်ပူရဲစစ်ရေးလေ့ကျင့်မှုတွေကိုမနှက်ဖြန်စတင်မှာဖြစ်ပြီးတော့တကယ်တိုက်ပွဲတွေမှာလို့ခြေကြံအစ်စ်ကိုအသုံးပြုမှာဖြစ်တယ်လို့လည်းတရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတန်တော့ကြော်ကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American တန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19 25ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.